တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ30ရက်ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ19.25ရုပ်ကနေဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့တရင်တွေမှာတော့အင်ဂျီရောအချံပေးဖြစ်ကထွက်တော့မဲ့ဒွန်မကန်ဟာထူးချွန်သူပုံကိုတူဖြစ်တဲ့အကြောင်းသမ္မတတော်နဲ့ထရန့်ကပြောလိုက်ပါတယ်။စီးရီးယားမှာတက်ကန်နေထိန်းချုပ်ထားတဲ့နောက်ဆုံးနေမျိုးကိုအစိုးရတပ်တွေထိုးစစ်ဆင်မှုပြင်ဆင်နေတဲ့အတွက်ကုလသမဂ္ဂကစိုးရိမ်နေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းတရင်တွေကိုတော့မတ်တိမ်ကြီးထိုင်းနေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့လုပ်ငန်းတွေဒီသတင်းပတ်ထဲစတင်အကောင့်ထဲပုံမှန်ဖြစ်ပါတယ်။လူအခွင့်ရေးအဖွဲ့တွေရဲ့ညွှန်လင်းချက်ကဘယ်လိုရှိပါသလဲ
မြန်မာအစိုးရကနေဖွဲ့စည်းပြီးတော့ခန့်အပ်ထားတဲ့စုံစမ်းစစ်ဆေးကော်မရှင်ကစတင်လုပ်ဆောင်နေလို့တွေ့ရပါတယ်အမှန်တော့အချိန်မှန်းရပြောမယ်ဆိုနောက်ကျနေတဲ့သဘောမျိုးဖြစ်နေအရင်ဆုံးက
ညီမကြီးမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောကြားသွားတာပါဒီအကြောင်းသတင်းပေးဖို့ချက်နဲ့အတူစွာမျိုးကရေးပေးတဲ့နောက်ဆုံးအခြေအနေကိုလည်းတင်ပြမှာဖြစ်တယ်လို့ရခိုင်ပြည်ပခန့်နဲ့ပတ်သက်တဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါဦးဗျာ
အင်ဂျီရောချန်ပီတာဝန်ကထွက်တော့မဲ့ဒွန်မကန်ဟာထူးချွန်သူတူဖြစ်တယ်လို့သဘောကျစရာကောင်းသူတူဖြစ်တဲ့အကြောင်းသမ္မတတော်နဲ့ထရန့်ကသတင်းတော်တွေကိုပြောလိုက်ပါတယ်အတွေ့အကြုံရင်းချက်သူရှင်းနေတူဖြစ်ပုဂ္ဂလိကကဏ္ဍမှာပြန်လွတ်လပ်ကောင်းလုပ်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ2016သမ္မတရွေးကောက်ပွဲမှာရုရှားနဲ့ဆက်နွယ်မှုတွေကိုစုံစမ်းနေတဲ့တရားရေးဌာနရဲ့လုပ်ငန်းတွေကိုသမ္မတကနှောက်ယှက်ခဲ့တာရှိမရှိစုံစစ်ဆေးနေတဲ့အထူးစုံစမ်းရင်းမှုရောဘတ်မူလာရဲ့လုပ်ငန်းတွေမှာကြည်ကြည်ပြင်းပြင်းပူပေါင်းဆောင်ရွက်ခဲ့တဲ့အတွက်လည်းသမ္မတကိုထောက်ခံသူတွေကအကြံပေးပုဂ္ဂိုလ်ကိုဝေဖန်နေကြတာဖြစ်ပါတယ်သမ္မတထရန့်ကတော့အင်ဂျီရောအကြံပေးပုဂ္ဂိုလ်ကတရားသူကြီးဘရက်ကဗန်နောက်ကိုမျောလင့်ထားတဲ့အတိုင်းတရားရင်ကျုပ်တရားသူကြီးဖြစ်အတိပြုခန့်အပ်ပြီးတိတ်မကြခင်စောင်းပေါက်ကာလလောက်မှာတာဝန်ကအနားယူမှာဖြစ်တဲ့အကြောင်းမနစ်မနစ်ပိုင်းကပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားတာပါ။အင်ဂျီရောရဲ့ဥပဒေချန်ပီဖြစ်တာဝန်မယူခင်2016သမ္မတရွေးကောက်ပွဲကာလအထိအင်ချမ်ပီယံလုပ်ငန်းရှင်တစ်ထည်ထရန့်ရဲ့ရှင်းနေတူဖြစ်အလုပ်လုပ်ပေးခဲ့သူမက်ကန်ဟာကာလချာရှိလက်တွဲဘက်တူဖြစ်ပြီးတာဝန်ထမ်းဆောင်ခဲ့တာနဲ့ပတ်သက်လို့ကျေးဇူးတင်ကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့ပါတယ်။သူစုံစမ်းရေးမှုမူလာရဲ့စုံစမ်းရေးအဖွဲ့ကအချင်းချင်းမင်းမြန်းကဲမှုတွေအတွက်သမ္မတနဲ့မကန်တို့ကြားတင်းမာနေတယ်လို့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲရာထူးကထွက်မဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်ရေးမှာတိုးတက်မှုတက်နေရင်အမေရိကန်အနေနဲ့တောင်ကိုရီးယားဂျပန်တို့နဲ့ပူးရဲစစ်ရေးလေ့ကျင့်မှုတွေကိုအချိန်မရွေးပြန်ဆနိုင်ပြီးအရင်ကထက်ပိုပြီးတော့ပြင်းထန်ကြီးမားလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗုဒ္ဓဟူးနေ့မှာသတိပေးလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးအခက်အခဲတွေအတွက်တရုတ်ကိုပြစ်တင်ပြောဆိုထားတဲ့အမေရိကန်သမ္မတအင်ပီရိုကျင်ညာချက်ကိုမနေ့ဗုဒ္ဓဟူးနေ့ညနေပိုင်းမှာ Twitter လူမှုကွန်ရက်မှာရှင်းသားခဲ့တာပါတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးအငင်းပွားမှုကြီးကြောင့်တရုတ်ဘက်ကမြောက်ကိုရီးယားအပေါ်အကြီးအကျယ်ဖိအားပေးနေတာလို့အမေရိကန်သမ္မတကခိုင်မာယူဆပါတယ်တစ်ချိန်တည်းမှာပဲတရုတ်အနေနဲ့မြောက်ကိုရီးယားကိုငွေကြေးလောင်စာတက်မြှောက်စာနဲ့တခြားကုန်ပစ္စည်းတွေအပါအဝင်အထောက်ပန်အများအပြားပေးနေတာကိုလည်းသိရှိထားပြီးဒါကအထောက်အကူမဖြစ်စေဘူးလို့လည်းအမေရိကန်သမ္မတထရန့်ကတွစ်တာမှာဇက်တိုက်ရေးသားခဲ့တာပါအမေရိကန်သမ္မတထရန့်ရဲ့ပြောဆိုချက်တွေကအစင်ချင်းမဲ့ပြီးနားလည်ရခက်တဲ့လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးကဒီကနေ့ကြာသပတေးနေ့မှာတုံ့ပြန်ပါတယ်အမေရိကန်တို့အနေနဲ့မြောက်ကိုရီးယားအစိုးရနဲ့ရှင်မတိုနောက်မဆုတ်တာအခြေအနေကြုံတွေ့နေရမှုအပေါ်အပြစ်မတင်ခင်ကိုယ့်ဘာသာပြန်ပြီးသုံးသပ်တင်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွာချောင်ရင်းကသတင်းတောက်တီကိုပြောဆိုခဲ့တာဖြစ်ပါတယ်
စီးရီးယားနိုင်ငံမှာတိုက်ခိုက်တွေထိန်းချုပ်ထားတဲ့နောက်ဆုံးနေမြေတစ်ခုဖြစ်တဲ့အီတလီပြည်နယ်မှာရုရှားရဲ့အကူအညီနဲ့စိုးရတပ်တွေထိုးစစ်ဆင်မှုပြင်ဆင်နေတဲ့အတွက်စိုးရိမ်စရာအခြေအနေတွေကြီးထွားလာနေကြောင်းစီးရီးယားရဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားစတီဖန်တမက်စထူရာကဒီနေ့ပဲသတိပေးလိုက်ပါတယ်ပြည်ပကတ်တွေကြီးထွားလာမဲ့အခြေအနေပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဂျနီဗာမြို့မှာပဲပြောဆိုလိုက်တာပါစီးရီးယားသမ္မတဘရှာအာဆတ်ဆိုရကတော့နူစရာတပ်ဦးဖွဲ့ကစစ်သွေးကြွတွေကိုရှင်းလင်းဖို့စီစဉ်နေတဲ့အကြောင်းပြောဆိုထားပါတယ်ဒီလာထဲမှာပဲလေကြောင်းစစ်စင်ရေးတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေအရှိန်မြင့်လာနေတဲ့အတွက်အလက်ပုံနဲ့အရှိကူတာတို့မှကြုံရတယ်လို့ထိုးစစ်တွေအပြည့်အဝလှုပ်လာမှာကိုလည်းစိုးရိမ်မှုတွေကြီးထွားလာနေတာပါ ူလသမဂ္ဂထူးခုစလေကတော့ဆီးရီးယားအချုပ်ချာအာဏာပိုင်ဆိုင်တဲ့တိုင်းပြည်တစ်ခုဖြစ်တာကြောင့်နယ်မြေပြင်လည်းထိန်းချုပ်နေအောင်ကြိုးပမ်းဝင်ရှိသလိုကူလသမဂ္ဂကအကြမ်းဖက်ဝါရီဖွဲ့စည်းတစ်ခုဖြစ်သတ်မှတ်ထားတဲ့နူဇွာတာအူလို့ဖွဲ့စည်းမျိုးကိုချိန်မုံပိုင်ခွင့်ရှိကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဆီးရီးယားရေးမှာပတ်ဝန်းပတ်သက်နေတဲ့နိုင်ငံတွေကြားဆွေးနွေးနိုင်မှုအချိန်တက်ထပ်ပေးဖို့နဲ့တက်ခတ်နေတဲ့အင်အားစုတွေအနေနဲ့အရက်သားတွေကိုအကောက်အွယ်ပေးကြဖို့လည်းတိုက်တွန်းခဲ့ပါတယ်။
ပါကစ္စတန်နိုင်ငံဆိုင်ရာနယ်သာလန်သံအမတ်ကြီးကိုနှင့်ထုတ်ဖို့အစ္စလာမစ်ပါတီတစ်ခုကတောင်းဆိုလိုက်ပြီးမွတ်စလင်တို့ရဲ့တမန်တော်မိုဟာမက်ရဲ့ရုပ်ပြောင်ရေးဆွဲမဲ့ကတ်တွန်းပြန်ပွဲကိုလည်းဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဘာသာရေးအစွန်းရောက်အဖွဲ့ကနေနိုင်ငံရေးပါတီဖြစ်လာတဲ့ TLP ပါတီကဆန္ဒပြသူတွေလာဟုံးမြို့အရှေ့ပိုင်းကနေမြို့တော်အစ္စလာမဘတ်ကိုမနစ်ဗုဒ္ဓနေ့ကချီတက်ခဲ့ကြတာဖြစ်ပြီးအစိုးရတဲ့အနေနဲ့နယ်သာလန်နိုင်ငံနဲ့တန်တမာရေးအဆက်ဖြတ်ဖို့တောင်းဆိုခဲ့ကြပါတယ်။နယ်သာလန်သားမတ်ကိုချက်ချင်းနဲ့နှိမ့်နှံပေးပြီးပါကစ္စတန်သားမတ်ကိုလည်းပြန်ခေါ်ဖို့တောင်းဆိုချက်ကိုအစိုးရအနေနဲ့ဆောင်ရွက်ပေးရမယ်လို့ TLP ပါတီခေါင်းဆောင်ကပြောပါတယ်။အစ္စလာမ်ဘာသာရေးကိုပုံပုံလင်းလင်းဝေဖန်တဲ့လက်ရဝါဒီနိုင်ငံရေးသမားဂီဝေရာစီစင်နဲ့နယ်သာလန်ကကတ်တွန်းပြိုင်ပွဲကိုပါကစ္စတန်အထက်လွှတ်တော်ကပြီးခဲ့တဲ့တင်းနှင်းလာနေထုံးကရှုတ်ချပြောဆိုပါတယ်။ဘာသာရေးကိုထိပါတဲ့ကတ်တွန်းတွေနဲ့ပတ်သက်ပြီးနယ်သာလန်နိုင်ငံခြားရေးဝန်ကြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးတို့ကိုပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကဆက်သွယ်ပြောဆိုခဲ့ပြီးဖြစ်ပေမဲ့ဒီနှစ်ကုန်ပိုင်းမှာကျင်းပမဲ့အစ္စလာမ်ဘာသာရဲ့တမန်တော်ပုံကိုရေးဆွဲမဲ့ကတ်တွန်းပြိုင်ပွဲကိုဖျက်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရှင်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်ဆူရနိုင်ငံကသဘုံခေါင်းဆောင်ရီမာချာကသမရဆယ်ဗာကီးယားဆူရနဲ့ငင်းချဲရေးအတွက်ဒီနေ့လက်မှတ်ရေးထိုးလိမ့်မယ်လို့မျှော်လင့်ရပါတယ်။အစောပိုင်းမှာငင်းချဲလက်မှတ်ရေးထိုးဖို့ငင်းဆန်ထားပေမဲ့၅နှစ်ကြာပြည်တွင်းစစ်အဆုံးသတ်ရေးအခုနောက်ဆုံးတိုက်ခတ်သဘုံခေါင်းဆောင်ကလက်ခံလိုက်တာပါ။လူပေါင်းထောင်ထောင်ချီသေဆုံးပြီး၄သန်းကျော်အိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ရတဲ့လက်နက်ကန်ပြစ်ကတ်တွေအဆုံးသတ်နိုင်မဲ့ငင်းချဲရေးသဘောတူညီချက်ကိုအပြေအဝါအပိသက်ရေးဆွဲနိုင်ရေးအတိုက်ခတ်သဘုံဖွဲ့နဲ့သမရရဲ့စစ်ဆန်ညီနိုင်သူတွေသတင်းဖက်နဲ့ချီညှိနှိုင်းခဲ့ကြတာဖြစ်ပါတယ်။တောင်ဆူရနိုင်ငံမှာပြည်နယ်ရေးထိုးတဲ့မြန်မာသမားရေးသဘောတူညီချက်မှာအပြည့်အဝထည့်သွင်းမထားဘူးဆိုပြီးအစိုးရမှတုန်းကတော့သဘုံခေါင်းဆောင်မချန်နဲ့တောင်ဆူရန်တိုက်ခိုက်မဟာမိတ်ဖွဲ့တို့ကညဉ့်ညဲသဘောတူညီချက်မူချမ်းကိုလက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့ကြတာပါဒီနေ့လက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့သဘောတူညီချက်မှာတခြားတိုက်ခိုက်အင်အားစုတွေပါဝင်လက်မှတ်ရေးထိုးဖို့ရှင်းရှင်းဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူ
းအီရန်နိုင်ငံရဲ့စီးပွားရေးပြဿနာကိုဖြေရှင်းနိုင်ရေးသမ္မတနဲ့အစိုးရကနိမနာညာမအားအလုပ်လုပ်ဖို့ဘာသာရေးခေါင်းဆောင်ကပြောဆိုလိုက်တာကြောင့်အီရန်သမ္မတဟာဆန်ရူဟာနီအတွက်တော့နိုင်ငံရေးဖိအားကြီးတစ်ရပ်ဖြစ်စေပါတယ်။အီရန်သမ္မတရူဟာနီအစိုးရဖွဲ့လို့နဲ့မနစ်ဗုဒ္ဓနေ့ကတွေ့ဆုံမှုအတွင်းဘာသာရေးကောင်ဆောင်အယတ်ထိုလာအလီခါမီနီကညွှန်ကြားချက်ထုတ်ခဲ့ကြောင်းခါမီနီရဲ့ဝက်ဘ်ဆိုက်မှာပြောဆိုထားပါတယ်။အမေရိကန်ရဲ့ဗန်နာရေးဆိုင်ရာတန်ခတ်ပိတ်ဆို့မှုသည်ပြန်လည်ချမှတ်မဲ့အလားအလာရီနဲ့ရင်ဆိုင်ခဲ့ရတဲ့ပြီးခဲ့တဲ့လတည်းအီရန်ငွေကြေးတံပိုးစံချိန်တင်ကျဆင်ခဲ့တာပါအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတစ်ကအခုဩဂုတ်လ9ရက်နေ့မှာစပြီးတော့တက်ရောက်တာဖြစ်ပါတယ်အီရန်နိုင်ငံတွင်ငွေကြေးဖောက်ပွားမှုအလုပ်လက်မဲ့နှုန်းရေရှားပမှုနဲ့လူခွင့်ရေးဖိနှိပ်မှုတွေအတွက်တာဝန်ရှိတဲ့ဆိုတဲ့ရှုမြင်ချက်နဲ့အစိုးရတာဝန်ရှိသူတွေနဲ့စီးပွားရေးခေါင်းဆောင်တွေအပေါ်နိုင်ငံတော်ဝန်ဆန္ဒပြမှုတွေလည်းရှိနေတာပါပြီးခဲ့တဲ့အင်္ဂါနေ့တုန်းကလည်းလွှတ်တော်ကိုလာရောက်တဲ့သမ္မတရူဟာနီကိုအစိုးရရဲ့စီးပွားရေးပြဿနာကိုင်းတွယ်ပုံနည်းနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကမေးမြန်းခဲ့ကြပါတယ်။ငါးနှစ်တာသမ္မတသက်တမ်းကာလအတွင်းပထမဆုံးအချိန်ဖြစ်သမ္မတရူဟာနီကိုလွှတ်တော်ကဆင့်ခေါ်ပြီးလွှတ်တော်အမတ်တွေကမေးမြန်းခဲ့ကြတာမှာသမ္မတရဲ့တုံ့ပြန်ဖြေရှင်းချက်၅ခုထဲက၄ခုကိုလည်းမဲခွဲပေးချခဲ့ကြပါတယ်ရှင်။
ပြည်နယ်ငယ်ရှင်ကျန်းဒေသကမွတ်စလင်ပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွတ်ထားတဲ့တရုတ်စိုးရအစ်မြင့်ရာရှိတွေကိုအမေရိကန်အစိုးရကအရေးယူတန်ကပ်ဖို့ပါတီကြီးနှစ်ခုကလွတ်တော်အမတ်18ယောက်ကတိုက်တွန်းလိုက်ကြပါတယ်။ပြည်နယ်ငယ်ကကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာနေထိုင်နေကြတဲ့ဝီဂါလူမျိုးတွေနဲ့တခြားမွတ်စလင်သံပေါင်းများစွာဟာဥပဒေမဲ့ဖမ်းဆီးခံရမှုဘာသာရေးနဲ့ယဉ်ကျေးမှုလုပ်ငန်းတွေကိုကန့်သတ်ချုပ်ချယ်ခံရမှုနိုင်ငံရေးပညာပေးစခန်းတွေမှာထိမ့်သိမ်းခံရမှုတွေလို့လူခွင့်ရေးချိုးဖောက်မှုတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ ဗန်နိုင်းဝန်ကြီးစတီဗင်မနူချီတို့ထံမနေ့ကပြောပြတဲ့ဆာမှာဖော်ပြခဲ့တာပါ။ဒီဥနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ယင်းကတော့အမေရိကန်လွှတ်တော်အမတ်တီရဲ့တိုက်တွန်းချက်ကိုဖယ်ချလိုက်တယ်လို့ကိုယ့်လူကိုအာရုံစိုက်ကြဖို့နဲ့လူ့ခွင့်ရေးကိုဆုံးဖြတ်နေတဲ့တရားသူကြီးတွေလို့သဘောထားပြီးတခြားနိုင်ငံတွေရဲ့ပြည်တွင်းရေးမှာဝင်ရောက်စုပစ်တာတွေမလုပ်ဖို့လဲဒီနေ့ဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုသွားပါတယ်။
ကွယ်လွန်ခဲ့ပြီဖြစ်တဲ့အမေရိကန်ထက်လွတ်တော်အမဂျွန်မက်ကိန်းကိုဂုံပြုခန်းနာတွေစတင်ချင်းပါနေပြီးဒီကနေ့ကြာသပတေးနေ့မှာတော့သူ့ရဲ့နေရအရီဇိုနာပြည်နယ်ဖီနစ်မြို့မှာအောက်မေ့ဂုံပြုပွဲခန်းနာချင်းပါမှာဖြစ်ပါတယ်ဒီခန်းနာမှာတော့အထက်လွတ်တော်အမမက်ကိန်းရဲ့မိတ်ဆွေဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်စကားပြောမှာဖြစ်ပါတယ်မနေ့ဗုဒ္ဓဟူးနေ့တုန်းကကွယ်လွန်ခဲ့တဲ့ကွယ်လွန်သူမက်ကိန်းရဲ့80နှစ်မြောက်မွေးနေ့ဖြစ်ပြီးအရီဇိုနာပြည်နယ်လွှတ်တော်မှာသူ့ရဲ့ချိုလောင်းကိုထားရှိဂုဏ်ပြုတာမှာတော့နောက်ဆုံးကာရဝပြုဖို့အတွက်လူပေါင်းများစွာတန်းစီခဲ့ကြပါတယ်။ကွယ်လွန်သူမက်ကိန်းကိုနောက်ဆုံးကာရဝပြုဖို့ညအချိန်ထိတန်းစီစောင့်ဆိုင်ခဲ့ကြပြီးမိသားစုကလည်းလာရောက်ကာရဝပြုသူတွေကိုကျေးဇူးတင်ကြောင်းလိုက်လံပြောဆိုခဲ့ပါတယ်။ဒီကနေ့ဖီနစ်မြို့မှာအောက်မေ့တတိယအခမ်းအနားကျင်းပပြီးရင်တော့မက်ကိန်းရဲ့အချုပ်အလောင်းကိုမြို့တော်ဝါရှင်တန်ဒီစီကိုတည်ဆောင်လာမှာဖြစ်ပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။ VOA ကနေကူထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲVOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတရိုက်နားဆင်နေပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်။မြန်မာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့လုပ်ငန်းတွေကိုဒီသတင်းဘတ်တဲ့စတင်အကောင့်ထဲပေါ်နေပြီးမင်းက်ပြန်မှာရခိုင်ပြည်နယ်ကိုသွားရောက်ကြဖို့ရှိပါတယ်။လူအခွင့်အရေးဆိုင်ရာသုံးသပ်သူတွေကတော့ဒီကော်မရှင်ရဲ့တွေ့ရှိချက်တွေဟာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တင်ပြထားတဲ့အချက်တွေကိုပြန်လည်ခြေပနိုင်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြမှာပါ
။ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နောက်အစိုးရလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့စွပ်စွဲမှုတွေကိုစစ်ဆေးဖို့အတွက်ဖွဲ့စည်းလိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့လုပ်ငန်းတွေကိုဒီရက်ပိုင်းအတွင်းမှာစတင်နေပြီဖြစ်ပါတယ်။ကော်မရှင်ကလက်ရှိစတင်ဆောင်ရွက်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကဒုတိယဝန်ကြီးဦးစိုးအောင်ကအခုလိုပြောပါတယ
်လုပ်ငန်းတွေကတော့စနေပြီလေဒါဒီဘက်ကလုပ်ငန်းတွေစတယ်လို့ပြောအောင်ပါနော်အခုဒီမှာဒီနိုင်ငံတော်ကငွေနဲ့တွေ့တယ်နောက်ပြီးတော့ဝန်ကြီးကြော်ကျင်းစင်နဲ့လည်းတွေ့တယ်နောက်ပြီးတော့ကျွန်တော်တို့ဒီတက်မတော်နဲ့လည်းတွေ့တယ်နောက်ပြီးကျွန်တော်တို့ဒီရခိုင်နဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့ကျွန်တော်တို့ဝန်ကြီးဌာနအတောင်ရှိရနေလည်းတွေ့တယ်ပေါ့နော်ဆိုတော့ဒါလုပ်ငန်းစနေတာပေါ့တွေ့ပြီးရပြင်ဖို့နက်ဖန်ရခိုင်တော့ဘုလဲစီစဉ်နေတာစီစဉ်ထားပါတယ်ဒါသူတို့ကဟိုဒါပထမအကြိမ်သွားမှာပေါ့နော်ဒီကိစ္စကြီးကတော့ဆက်လက်ဆောင်ရွက်အောင်မယ့်ကိစ္စကြီးဖြစ်ပါတယ
်လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကိုဖိလစ်ပိုင်နိုင်ငံကဒုနိုင်ငံခြားရေးဝန်ကြီးဟောင်းတာမတ်ကြီးရိုဆာရီယိုမေနာလိုကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတာမတ်ကြီးကင်ဆိုအိုရှိမာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းနဲ့ UNICEF နဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းအုပ်ကြီးဟောင်းပမောက်ကဒေါက်တာအောင်ထွန်းသက်တူနဲ့ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်ကော်မရှင်ဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးဗုဒ္ဓဦးနေကတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့နဲ့တွေ့ဆုံခဲ့ပါတယ်ကော်မရှင်ရဲ့လုပ်ငန်းစတင်ချိန်ဟာကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တမတော်ကာကွယ်ရေးဦးစီးချုပ်နဲ့ရာရှိကြီးတွေမှတာဝန်ရှိတယ်ဆိုပြီးနိုင်ငံတကာယာစွတ်တရားရုံးမှတရားစွဲဖို့အထိတောင်းဆိုထားခြင်းလည်းဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမူလကတည်းကအတိမတ်ပြုလက်မခံတဲ့အကြောင်းနဲ့အစီရင်ခံစာပါဖော်ပြချက်တွေကိုလည်းလက်မခံကြောင်းတုံ့ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့မွတ်စလင်ဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်တုံးနှုံးတာကိုအတိအမှတ်မပြုတယ်လို့ပြည်တွင်းမှာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်ဟာလည်းဗမ်လိုက်ပဲလွတ်လွတ်လပ်လပ်လှုပ်ဆောင်နေတဲ့အဖွဲ့အစည်းဖြစ်တယ်လို့ပြောဆိုထားတာပါလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကဒီအခြေအနေတွေအပေါ်အခုလိုသုံးသပ်ပါတယ
်မြန်မာအစိုးရကနေဖွဲ့စည်းပြီးတော့ခန့်အပ်ထားတဲ့စုံစမ်းစစ်ဆေးကော်မရှင်ကစတင်လှုပ်ဆောင်နေတာတွေ့ရပါတယ်အမှန်တော့အချိန်မှန်ရပြောမယ်ဆိုတော့နောက်ကျနေတဲ့သဘောမျိုးဖြစ်နေတယ်။အရင်တော့ကပူပေါင်းဆောင်ရွက်မှုတွေဒါဆက်ဆောင်ရွက်နေနိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကုလသမဂ္ဂရဲ့ ဆုံးဖြတ်ချက်ရဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်ကိုပူးပေါင်းဆောင်ရွက်မှုကလုပ်နေဆိုရင်ကျွန်တော်ဒီမှာလည်းဖွဲ့စရာမလိုဘူးခုနကတော့ထပ်ပေါ်တဲ့ report တွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ပူးပေါင်းမှုရှိပါတယ်ဆိုရဲအမြင်မျိုးရရှိသွားမယ်အခုကထပ်ပြီးတော့မှကိုယ့်ရဲ့နိုင်ငံကဖွဲ့ထားတဲ့စုံစမ်းစစ်ဆေးကော်မရှင်သွားမယ်ဆိုရင်တစ်ခါကဝေရန်ကြီးသွားပြီဒီဘက်ကတွေ့ရှိချက်တွေကခုနကတော့တွေ့ရှိထားတဲ့အချက်တွေကိုပြန်လည်တွေ့ချိပါနိုင်မှုတော့အားနည်းသွားပြီလို့ကျွန်တော်ထောက်ပြချင်ပါတယ်
မြန်မာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်အပေါ်နိုင်ငံတကာကအာမရတာတွေရှိနေသလိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကတင်ပြတဲ့အစီရင်ခံစာကိုတုံ့ပြန်ဖို့ဆိုရင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တင်ကြောင်းလဲဦးအောင်မျိုးမင်းကဆက်လက်ပြောပါတယ
်အခုဖွဲ့ထားတဲ့စုံစမ်းရေးကော်မရှင်ကိုအာမရတာတွေတချို့ကစောတကတက်တာရှိနေတယ်အဲ့တော့ဒီအားနဲ့တွေမလုံလောက်ခဲနဲ့ဒါနဲ့ပြန်တုံ့ပြန်မှုတွေမကဘဲနိုင်ငံတကာကတောင်းဆိုနေတဲ့လွတ်လပ်ပြီးတော့အမှန်တရားကိုဖော်ထုတ်နိုင်တော့တာဝန်ရှိမှုကိုဖော်ထုတ်နိုင်တဲ့ယန္တရားနဲ့မှာပူးပေါင်းခြင်းကအကောင်းဆုံးမှာဖြစ်ပါလိမ့်မယ်ခင်ဗျ။
ညီမြချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောဆိုသွားတာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်အလက်တွေကိုအလေးထားဖို့ပြောဆိုထားပါတယ်။စခိုင်းပြည်နယ်အတွင်းကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်မကင်ဖြစ်မိတဲ့အကြောင်းနဲ့ပြည်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးရမယ်ဆိုပြီးပြောဆိုထားကြောင်းပါခင်ဗျာ
။ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့ရေဘေးအခြေအနေကိုပြောပြခြင်းပါတယ်။ပဲခူးတိုင်းတောင်ကူခရိုင်စွာချောင်းရေလောင်တမန်ကျိုးပေါက်ပြီးရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်160ကျော်မှာရေလွှမ်းမိုးသွားတာကြောင့်လူ5000ကျော်ရေဘေးတင်းခဲ့ရကြောင်းတာဝန်ရှိသူတွေကပြောပါတယ်။ရေလွှမ်းမိုးမှုကြောင့်လူတဦးသေဆုံးပြီးပိတ်မိနေသူတွေရှိနေသေးပဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ကြာသာပတိနေ့မနေ့ပိုင်းဒီကယ်ဆယ်ရေးစခန်း90ကျော်ဖွင့်ထားရပါတယ်။ရေဘေးသင့်နောက်ဆုံးအခြေအနေကိုတော့ VOA သတင်းတော့မတ်မေခစူးစီးတင်ပြထားပါတယ
်။ရေလောင်တမန်ရေပိုလွဲကျိုးပဲ့သွားတဲ့အကျိုးဆက်ကြောင့်လက်ရှိမှာစွာချောင်းကိုဖျက်ကူးထားတဲ့တံတားတစ်ချမ်းမြေအောက်ကိုတပေခွဲလောင်နှိမ့်ချသွားခဲ့တယ်လို့အမြန်လမ်းမိုင်းနှစ်ခုလုံးပျက်စီးမှုတွေရှိခဲ့တာပါ။ဒီလိုပျက်စီးခဲ့မှုတွေအပေါ်ဆောက်လုပ်ရေးဝန်ကြီးဌာနဘက်ကအ мян ဆုံးပြန်လည်ပြင်ဆင်နေပြီးလက်ရှိမှာတော့ရန်ကုန်မန္တလေးလမ်းဟောင်းပိုင်းဘက်ကအရင်ကလိုပြန်လည်သွာလာနေရပြီလို့ဒေသခံတွေကတော့ဆိုပါတယ်လက်ရှိရန်ကုန်မန္တလေးအ мян လမ်းမှာတော့ကားငယ်တွေနဲ့ကုန်မပါတဲ့ကားတွေကိုပဲဒီနေ့နေကင်းပိုင်းအထိသွာလာခွင့်ပေးထားတာပါကုန်တင်ကားတွေပါသွာလာနိုင်ဖို့ဆောင်ရွက်နေတယ်လို့ဆောက်လုပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဟန်စောကသတင်းထောက်တွေကိုပြောပါတယ်
ဒီပြန်သွားလာမှုမပြတ်အောင်ဘေးလေးထိုးပေးပါမယ်ဘေးလေးရတော့ကူသူတို့အလုံးဘေးလေးရထိုးပါမယ်စင်းတက်ကစင်းပြေအောင်စင်းတက် ramp ပတ်ချက်ထိုးပေးတယ်ဆိုသူတို့ထိုးတာကတော့ကျွန်တော်တို့ဒီညဥပန်းတော့ပြီးပြတော့မှန်းပါလေမှန်းပြီးလို့ရှိရင်ပြီးတယ်နဲ့ကျွန်တော်တို့ကအလုံးဟိုထိုးပြီးလို့ရှိရင်သူဒီတံပေါင်းနေရဝိတ်ကြရတက်လာတယ်တက်လာတဲ့အတွက်နောက်သွားလာမဲ့ရင်နေရဝိတ်တွေလည်းရှိမှအတွက်လုတ်တက်စီရင်လို့ပဲလုတ်တက်လို့ပြီးတော့မှအောက်မှဒီတိုင်ရကိုနိုင်ကြမှုရှိလားမရှိလားအားလုံး check လုပ်လို့ရှိရင်တော့ကျွန်တော်တို့မနေ့သွားတော့ပိုင်းဖြစ်ဖြစ်ပေါ့လေအဲ့တော့ကျွန်တော်တို့ဒီဒီဘက်ကနေပြီးတော့ကားလေးတွေစတော့ပြီလို့အဲ့တော့စီမံချက်လုပ်တော့ဒီဘက်အပေါ်ဘက်ကလည်းချင်းကလည်းနေတဲ့အောက်ဆင့်တော့စားတော့တော့ပေါ့အဲ့ဒါလည်းအခုကြောက်ကြီးရဖြစ်ပြီးတော့အမြန်ပြင်းနေပါလေပြီးတော့အဲ့ဘက်ကနှစ်လမ်းတစ်ခါတော့သွားလို့ရအောင်သူတို့အဲ့ဒါလည်းအမြန်ဆုံးလုပ်နေပါလေဒီရက်နေ့အတွက်ပေါ့လေဒီအားလုံးဘာလဲလာရေးပူပြီးတော့ရှင်ပြေသွားတယ်လို့ဆိုတာပါ
ရေကြီးမှုအကျိုးဆက်အရာလက်တလုံးမှာလူပေါင်း 9,000 ကျော်ရေဘေးကြုံတွေ့နေရတယ်လို့ဒီကနေ့မနက်ပိုင်းသတင်းတွေအရာကယ်ဆယ်ရေးစခန်း 90 ကျော်ဖွင့်ထားရတယ်လို့လူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးဝန်ကြီးဌာနကညွှန်ကြားရေးမှုဒေါ်ဖြူလဲလဲထွန်းကပြောပါတယ
်ဒီနေ့မနက်အမားတို့သိရတာကတော့စခန်းကစုစုပေါင်း52ခုရှိတယ်တဲ့ညီမသူကရေတာရှည်ရှိတယ်တောင်ငူရှိတယ်ပေါ့နော်အမအဲ့ဒါအခုနည်းနည်းထပ်တိုးမဲ့ခြေနေတော့ရှိတယ်ထင်တယ်တောင်ကူဆိုရင်နည်းနည်းထပ်တိုးတယ်ညီမလေးတောင်ကူကမနက်ကရတာ4,000ကျော်လှူရည်လေအခုဆိုလို့ရှိရင်10,000ကျော်လို့တော့သိရတယ်အပြောင်းလဲတွေတော့ရှိနေမယ်ညီမဒီလားမြေပြင်မှာအခြေအနေရတယ်ဟုတ်အမားတို့ကြတော့အမားတို့ဝန်ကြီးဌာနလက်တလို့ဆိုတော့ဆန်ရိတ်ခါဖို့ထောက်ပံ့လိုက်တယ်ညီမလေ
းစွာချောင်းရေလောင်တမန်ဟာလက်ရှိအခြေအနေမှာတော့စိုးရိမ်စရာမရှိတော့ပေမဲ့လမ်းပန်းဆက်သွယ်ရေးကတော့အခက်ခဲရှိနေသေးတယ်လို့ရေကြီးမှုကြောင့်ပိတ်မိနေတဲ့နေရာတွေမှာရိတ်ခါအခက်ခဲတွေရှိနေစေလို့စွာမြို့ဒေသခံတဦးဖြစ်တဲ့ကိုလင်းကပြောပြပါတယ်
တိုင်းဒေသကြီးအစိုးရဖွဲ့ရတော့ခြံတော့ဝါတော့တော့အခုမြို့နယ်ထွေအုပ်ကိုပို့တယ်လို့ဆိုတော့မနေ့ကတော့တင်ရတယ်ပေါ့ဘူးလက်လန်းမီရဲ့ရွာတွေကိုအရင်ဆုံးသူတို့ဦးစားပေးနေလိုက်ပို့တယ်ဆိုပေမဲ့လည်းလည်းချုပ်အခုရှုပ်နေရနာမဆက်သွေးသွားလာခက်ခဲတဲ့ရွာတွေရှိတယ်ချုပ်လုံးလုံး မရောက်သေးတဲ့ရွာတွေလည်းရှိတယ်ပေါ့အခုလောရတော့အဲ့နဲ့အတိုင်းလုံလာတော့တက်မလို့သားတွေပဲနောက်တော့ထီအောင်တော့ဒီအထောက်ပံ့ကတော့ဒီဒေသခံလေးပြီးတဲ့ထမင်းတုပ်လေးတွေရေတန့်ဖူးလေးတွေတော့ပဲရသေးတယ်
ရေလွှမ်းမှုကြောင့်ရန်ကုန်မန္တလေးရထားလမ်းပိုက်မှာထိခိုက်ပျက်စီးမှုတွေရှိခဲ့ပြီးရန်ကုန်နေပြည်တော်ရန်ကုန်မန္တလေးပြည်ဆွေတဲ့ရထားတွေကိုခိတရနာထားရပါတယ်ဒေသခံတအူးဖြစ်တဲ့ကိုလွင်ကတော့ရထားလမ်းပိုက်အခြေအနေနဲ့ပတ်သက်လို့အခုလို VOE ကိုပြောပြပါတယ
်ဒီရထားလမ်းပိုက်ပြုပြီးအဖွဲ့ရဒီဟောပေါ့အဆန်လမ်းကိုသူတို့အဓိကဦးစားပေးပြီးလုပ်ပါဒီအဆန်လမ်းပိုက်ကိုဦးစားပေးပြီးလုပ်ရမှာဆိုတော့သူက9လောက်တော့ကြာမယ်လို့သူတို့ခံမနာတယ်နောက်တစ်ခုကဟိုဘက်ကျတော့နေပြီးတော့ရန်ကုန်အဆောင်လမ်းကျတော့သူကလမ်းမမြေသားတွေပါမြေသားတွေတော့ကြောက်တယ်ရောဘာမှမရှိတော့ဘူးအရေးကြမှာသူကလုပ်ငန်းမြေသားရှောက်မှဆယ်ရက်နဲ့ဝင်လို့ရမှာလောက်ရမှာဆိုတော့သူကတစ်လကျော်လောက်တော့ကြာမယ်လို့သူတို့ခံမနာ
အစိုးရပိုင်းဘက်ကတော့လက်ရှိအခြေအနေကိုအကောင်းဆုံးဖြစ်အောင်ကူညီကယ်ဆယ်ရေးလုပ်ငန်းတွေစီစဉ်ဆောင်ရွက်နေတယ်လို့ဆိုပါတယ်ရေလွှမ်းမိုးခံရတဲ့အမြန်လမ်းပိုင်းတစ်ခုလုံးရောယထာလမ်းပိုင်းရောဟာတည်ယူပို့ဆောင်ရေးအဓိကလှုပ်ဆောင်နေတဲ့လမ်းကြောင်းတွေဖြစ်တာကြောင့်ကုန်စည်စီးဆင်းမှုမရက်ဆိုင်သွားရအောင်စ조사နေတဲ့အကြောင်းစောက်လို့ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင
်အားရှင်များရှင်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဖိအားပေးနေချိန်မှာပဲအိန္ဒိချင်းတရုတ်နိုင်ငံကတော့ဖိအားပေးရေးယူတာတွေဟာပြဿနာကိုပြေလည်စေမှာမဟုတ်ဘူးလို့သတိပေးနေပါတယ်မြန်မာနိုင်ငံအပေါ်မတူပွဲပြားတဲ့ပုံစံတွေနဲ့ချင်းကပ်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကအတိုင်းမီအထက်လက်တွေ့အကျိုးများနိုင်ပါသလဲ။အချက်တဲကြားမှာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်ဟာဘယ်သူဖြစ်နိုင်သလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ရခိုင်ပြည်ပကနဲ့ပတ်သက်လို့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြကြပါတယ်။မြန်မာစစ်တပ်ကလူနည်းစုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူအခွင့်အရေးချိုးဖောက်တာတွေကျူးလွန်နေတယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကဆွဆွဲလိုက်ပါတယ်။ဒီစုံစမ်းစစ်ဆေးရေးနဲ့ပတ်သက်လို့ဝိုင်းရင်သတင်းတောက် Greta Van Susteren ကသက်ဆိုင်သူတွေနဲ့ဆွေးနွေးပြီးဒီသတင်းပတ်ရဲ့ plugin အစီအစဉ်မှာတင်ပြထားပါတယ်။ VOA သတင်းတော့ Jesus Man Oni ကသတင်းပေးပို့ထားတာကို Talking Sowin ကပြောပြမှာပါ
။ကောင်းပါပြီ။မြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုစစ်ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေအတွေ့တရားစွဲဆိုဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကတနင်္လာနေ့ကပထမဆုံးအကြိမ်ဖြစ်နေတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာကျန်းဖဲအဖွဲ့ကလုံခြုံရေးစခန်းတွေတိုက်ခိုက်ခဲ့လို့စစ်တပ်ကနေနယ်မြေရှင်းလင်းရေးစစ်ဆင်ရေးလုပ်ခဲ့တဲ့တနစ်ပြည့်တဲ့အချိန်မှာဒီကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင့်ရိုဟင်ဂျာ9,000တဲ့မနေထွက်ပြေးခဲ့ကြတဲ့ဖြစ်ရပ်အပေါ်စကလုံးအသုံးလုံးနဲ့ပတ်သက်လို့ American ထက်လွတ်တော် Democratic အမတ် Dick Durbin ကအခုလိုမှတ်ချက်ချပါတယ်။
I mean that is a word that should not be used.
စကလုံးသုံးလုံးကိုခပ်ပြော့ပြော့မသုံးသင့်ပါဘူး။နေရဆွန့်ခွာထွက်ပြေးရတာလူတက်တာမရင်းကျင်တာတွေလုပ်ခဲ့သူတွေဟာတူးချင်းစီတိတိကြီးနဲ့အားထုတ်ခဲ့ကြတာဖြစ်ပါလေ။ဒါတွေလုပ်ခဲ့တာကလူမျိုးတုံးတက်ဖြတ်မှုမဟုတ်ဘူးဆိုရင်ဘယ်ဟာကမှအကျုံးမဝင်ဘူးလို့ပြောရတော့မှာပေါ့ဗျာ
။မနစ်ကဩဂတ်စ်လတုန်းကအာစာရိုဟင်ဂျာကျန်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုစစ်တပ်ကတုံ့ပြန်တဲ့နေရာမှာအင်အားအဆမတန်အလွန်ကျွံသုံးခဲ့တယ်လို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားတဲ့အကြောင်းလူအခွင့်အရေးလှုပ်ရှားသူကယ်ရီကနေဒီကထောက်ပြပါတယ်
။ We heard terrifying stories.
ထိလန့်စရာဇာတ်လမ်းတွေကြားနေရပါတယ်။အမျိုးသမီးတယောက်ပြီးတယောက်ကိုမေးရင်စစ်သားတွေကအုပ်စုလိုက်မရင်းကျင်တာ၊ကလေးတွေကိုမီးပုံနဲ့ပစ်ထဲတာ၊လုံခြုံရေးရဲတွေကချွတ်ပြေးတဲ့ကလေးတွေကိုပစ်တတ်တာ၊စတဲ့လုံးဝရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရက်တွေပါပဲရှင်။
ရိုဟင်ဂျာဒုက္ခသည်တဦးလည်းဖြစ်ရိုဟင်ဂျာအရေးလှုပ်ရှားသူလည်းဖြစ်တဲ့ကာရင်ကတော့ဒီကျမ်းဖက်လုပ်ရတွေကိုရည်ရွယ်ချက်ရှိရှိနဲ့လုပ်နေတာလို့အခုလိုပြောပါတယ
် discrimination to the rohingya people
ဒီလိုရတဲ့ဟာရိုဟင်ဂျာတွေကိုခွဲခြားဆက်ဆံတာပါရိုဟင်ဂျာတွေကိုနိုင်ငံတွေကနေမောင်းထုတ်ဖို့စီစဉ်ပြီးလုပ်ခဲ့တာပါ
အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကတော့စနစ်တကျအကွက်ချပြီးလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတယ်ဆိုတဲ့ဆွဆွဲချက်ကိုညင်းဆိုလိုက်ပါတယ
် From the beginning we have
ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ကလုတ်ပိုင်ခွင့်ပေးပြီးဖွဲ့စည်းထားတဲ့အထက်လက်ရှာဖွေစုံစမ်းရေးအဖွဲ့ကိုစကတဲ့ကကျွန်တော်တို့လက်မခံပဲပယ်ချခဲ့တာပါစစ်တပ်ကလုံထုံးလုံနီးနဲ့အညီသူတို့လုံတဲ့တာကိုလုံနေတယ်ဆိုတာတော့ကျွန်တော်ပြောနိုင်ပါတယ်
မြမလူလူကောင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာတွေခံစားနေရတဲ့ဒုက္ခတွေနဲ့ပတ်သက်ပြီးရင်ငုံနှုတ်ပိန်နေတယ်လို့ American ထက်လွတ်တော်အမတ် Dick Durbin ကဝေဖန်လိုက်ပါတယ
် Well I can certainly tell you that the impression
ရင်မြမဆက်ဆူရကသူတို့နေအကျေချထားတော့ကသူ့ရဲ့တတိနဲ့ဇွဲကိုကျွန်တော်တို့အထင်ကြီးလေးစားခဲ့ကြပါတယ်ဒီရိုဟင်ဂျာကြက်တဲ့ကိစ္စမှာကျတော့သူ့ရဲ့ရည်ရည်ချက်ကလုံးဝပြောင်းသွားတာကတော့သိကြတာပေါ့ဗျာသူ့အနေနဲ့ဒီရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်ပြီးတော့အ ਨੇ ဆုံးထုတ်ဖော်ပြောဆိုလိမ့်မယ်လို့တော့ကျွန်တော်တို့မျှော်မှန်းခဲ့ကြတာပါ
သမရထရမ်အစိုးရကရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာစစ်တပ်အရာရှိကြီးတချို့ကိုပိတ်ဆို့မှုတွေနဲ့အရေးယူကြောင်းထုတ်ပြန်ခဲ့ပေမယ့်မလုံလောက်သေးဘူးလို့ American အခြေစိုက် Burma Task Force ရဲ့ပြောခွင့်ရသူ Hina Zubiri ကပြောပါတယ်
။ We need to go back to
အရင်ကပိတ်ဆို့မှုတွေကအလုပ်ဖြစ်ခဲ့တယ်ဆိုတော့အဲ့ဒီလိုပြန်လုပ်ဖို့လိုပါတယ်။ဒီကိစ္စတွေမဖြစ်ခင်ကတားဆီးပိတ်ဆို့မှုအဖြစ်အဝါနဲ့အရေးယူခဲ့တာအဆင်ပြေပါတယ်။ဒါကြောင့် American ကမြန်မာအစိုးရကိုအဖြစ်အဝါတန်ခတ်အရေးယူဖို့လိုနေပြီလို့ကျွန်မတို့ယူဆပါတယ်။
ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခက်ခဲခဲခဲရုန်းကန်နေကြရပြီးမြေခိုင်မှာပတ်ဝန်းကျင်အနေထားကစိတ်မချရသေးတဲ့အတွက်ရိုဟင်ဂျာတွေဟာသူတို့အိမ်တွေပြန်ဖို့အလှမ်းဝေးနေသေးပါပဲလို့လှုပ်ရှားသူတွေကတုံ့တက်နေကြပါတယ်ရှင်
။ဒေါခင်စိုးဝင်းပြောပြခဲ့တာဖြစ်ပါတယ်။အခုရေဒီယိုအစီအစဉ်ပြပချင်းမှာပဲည9:00-9:00ခွဲထိထုတ်လွှင့်မဲ့ဒီ VOA မြန်မာပိုင်းကရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျူရုဆလောင်းကနေဖမ်းယူရှုစားနိုင်ပါတယ်။ပြန်လည်ထုံးလွှင့်ချက်တွေကိုတော့ DVB ရုပ်သံအစီအစဉ်မှာရှုစားနိုင်ပါတယ်ခင်ဗျာ။မကြခင်အစီအစဉ်တွေအဆုံးသတ်တော့မှာပါ။အခုတော့သတင်းချင်းညုတ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
။အင်ဂျီရောချန်ပေးဖြစ်ကထွက်တော့မဲ့ဒေါ်မကန်ဟာထုတ်ရှင်သူတူဖြစ်တယ်လို့သဘောချစရာကောင်းသူတူဖြစ်တဲ့ကြောင့်သမ္မတဒေါ်နယ်ထရန့်ကသတင်းတောက်တွေကိုပြောလိုက်ပါတယ်။တွေ့ကြုံရင်းချက်သူရှင့်နေတူဖြစ်ပုဂ္ဂလိကကဏ္ဍမှာပြန်လွတ်လွကောင်းလုပ်မှာဖြစ်ကြောင်းလဲသမ္မတထရန့်ကပြောဆိုလိုက်တာပါ။အင်မီရိုရဲ့ဥရေချန်ပေးဖြစ်တာဝန်မျိုးဝင်2016သမ္မတရွေးကောက်ပွဲကာလတည်းအင်ချန်မြေလုပ်ငန်းရှင်တတိထရန့်ရဲ့ရှင့်နေတူဖြစ်လွတ်လပ်ပေးခဲ့သူမကန်ဟာကာလချာရှည်လက်တွဲဘက်တူဖြစ်ပြီးတာဝန်ထမ်းဆောင်ခဲ့တာနဲ့ပတ်သက်လို့ကျေးဇူးတင်ကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ကင်းစင်မှာတိုးတက်မှုတွေရပ်တန့်နေအမေရိကန်အနေနဲ့တောင်ကိုရီးယားဂျပန်တို့နဲ့ပူးတွဲစေရေးလက်ချက်မှုတွေကိုအချိန်မြင့်ပြန်လဲစတင်နိုင်ပြီးအရင်နဲ့ပုံမပြင်းထန်ကြီးမားလိမ့်မယ်လို့လည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲသတိပေးပြောဆိုလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားဆက်ဆံရေးခက်ခဲတွေတရုတ်ကိုဖြစ်တင်ပြောဆိုထားတဲ့သမ္မတရဲ့အင်ပီယိုအကြေညာချက်ကိုမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေဖော်ပြလိုက်တာပါ။စီးရီးယားနိုင်ငံမှာတိုက်ခတ်နေထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေတစ်ခုဖြစ်တဲ့အစ်တလီပြည်နယ်မှာရုရှားရဲ့အကူအညီနဲ့အစိုးရတပ်တွေထိုးစစ်ဆင်မှုပြင်ဆင်နေတာကြောင့်စိုးရိမ်စရာအခြေအနေတွေကြီးထွားလာနေတဲ့အကြောင်းစီးရီးယားရဲ့ကုလသမဂ္ဂထိုးကိုယ်စားလှယ်စတီဖန်ဒီမစ်ထရာကဒီနေ့ပဲသတိပေးလိုက်ပါတယ်။ပြစ်ကတ်တွေကြီးထွားလာမဲ့အခြေအနေပေါ်ကုလသမဂ္ဂတာဝန်ရှိသူတွေစိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဂျနီဗာမြို့မှာပြောဆိုလိုက်တာပါ။စီးရီးယားသမ္မတဘရှာအာဆတ်အစိုးရကတော့နူဆရာတပ်ဦးဖွဲ့ကစစ်သွေးကြွတွေကိုရှင်းလင်းဖို့စီစဉ်နေတဲ့အကြောင်းပြောဆိုထားတဲ့အတွက်ဒီလာထဲမှာပဲစစ်စင်ရေးအချိန်မြင့်လာနေတဲ့မြို့မှာစိုးရိမ်မှုတွေလည်းကြီးထွားလာနေကြတာပါပါကစ္စတန်နိုင်ငံဆိုင်ရာနယ်သာလန်တပ်မတ်ကြီးကိုနှင်ထုတ်ဖို့အစ္စလာမစ်ပါတီတခုကတောင်းဆိုပြီးမွတ်စလင်တွေထွတ်မြတ်ထားတဲ့တမန်တော်မိုဟာမက်ရဲ့ရုပ်ပြောင်ရေးဆွဲမဲ့ကာတွန်းပြပွဲကိုလည်းဆန့်ကျင်ဆန္ဒပြနေပါတယ်ဘာသာရေးဆွေးနွေးအဖွဲ့တခုဖြစ်တဲ့ TLP ပါတီကလာအိုမြို့ကနေအစ္စလာမဘတ်မြို့ကိုချီတက်နေကြတာပ
ါကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးအတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိ line meter 19.25 ဒုကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00အကြာ9:00မှာကျွန်တော်တို့တကပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington. From Washington.